အမေရိကန်စီးနှိမ်လွှတ်တော်အမတ်ဟောင်းချက်ခေဂယ်ဟာဗုဒ္ဓဟူးနေ့တုန်းကအမေရိကန်ကာကွယ်ရေးဝင်ကြီးတာဝန်ကိုစတင်ယူလိုက်ပါတယ်။ကွန်ဂရက်လွှတ်တော်ဘက်ကဆုံးဖြတ်ချက်တစ်စုံတရာမချဘူးဆိုရင်တောက်ကြနေကစပြီးတော့အစိုးရအသုံးစရိတ်အလိုလျောက်ဖြတ်တောက်မှုခံရမဲ့ကာကွယ်ရေးဝင်ကြီးဌာနအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရတယ်ဆိုတာကိုသူ့အနေနဲ့သိပါတယ်လို့ကာကွယ်ရေးဝင်ကြီးဌာနဝန်ထမ်းတွေကိုမစ္စတာဟေဂယ်ကပြောကြားခဲ့ပါတယ်။လက်တွေ့ဖြစ်လာတဲ့အခြေအနေတွေကိုဖြေရှင်းဖို့အတွက်သူရဲ့ကာကွယ်ရေးဌာနအနေနဲ့အဖြေရှာမယ်လို့လည်းပြောကြားခဲ့ပါတယ်။ရှေ့မှာစိန်ခေါ်မှုတွေအများကြီးရှိနေတယ်ဆိုတာကိုလည်းကာကွယ်ရေးဝန်ကြီးတာဝန်ဆက်ယူတဲ့နေ့မှာပဲဝန်ကြီးဟေဂယ်ကပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာကြီးနဲ့ထိတွေ့မှုရှိနေဖို့လိုအပ်ပြီးတော့သူရဲ့မဟာမိတ်နိုင်ငံတွေနဲ့အတူလက်တွဲဆောင်ရွက်ရမယ်လို့လည်းဆိုပါတယ်။ကာကွယ်ရေးဌာနနဲ့အမေရိကန်ပြည်ထောင်စုကမျှော်လင့်တဲ့ခေါင်းဆောင်တယောက်ဖြစ်အောင်ထိုက်တန်အောင်အစွမ်းကုန်ကြိုးစားသွားမယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးသစ်ချက်ခေဂယ်ကကတိပေးခဲ့ပါတယ်ရှင်။